ကမ္ဘာတစ်ဝန်းကအမေရိကန်တန်ရုံများပြားတွင်လူမျိုးဆိုင်ရာသတိပေးချက်တွေကိုအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ထားပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာပြီးတဲ့နောက်ဆန္ဒပြတာတွေအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ထားတာပါ။ကုလသမဂ္ဂမှာတော့အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဗြိတိန်၊အီတလီနဲ့ပြင်သစ်နိုင်ငံတို့အပါအဝင်လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေက8နိုင်ငံပါတဲ့အစည်းအဝေးတစ်ခုကိုဒီကနေ့မှလုပ်ဖို့အမေရိကန်တပ်သမားတွေပြင်ဆင်နေပါတယ်။ဒီဆုံးဖြတ်ချက်ဟာဆယ်စုနှစ်ပေါင်းများစွာရှိခဲ့တဲ့အမေရိကန်ရဲ့မူဝါဒကနေချိုးပေါက်ထွက်သွားတာဖြစ်ပြီးဒီအပေါ်ကမ္ဘာတစ်ဝန်းတုံ့ပြန်ချက်တွေကတော့အားလုံးတူညီလူနီးပါပါပဲ။ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဗြိတိန်အားလုံးကဒီဆုံးဖြတ်ချက်အပေါ်အပြင်းထန်ဝေဖန်ထားပါတယ်။ဂျေရုဆလင်မြို့ရဲ့အဆင့်အတန်းကိုအစ္စရေးပါလက်စတိုင်းငင်းကြမ်းရေးဆွေးနွေးပွဲတွေနောက်ဆုံးအဆင့်မူပေါင်းတဲကနေသာဆွေးနွေးညှိနှိုင်းတဲ့လို့ဒီနိုင်ငံအားလုံးကပြောပါတယ်။ဒီငင်းကြမ်းရေးဆွေးနွေးပွဲတွေစတင်တာကတော့လွန်ခဲ့တဲ့၃နှစ်ခန့်ကပါဂျေရုဆလင်ကိုအတိမတ်ပြုတာဟာအမှန်တရားကိုအတိမတ်ပြုတာပဲဖြစ်တယ်လို့သမ္မတရဲ့ကြေညာချက်နဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီး Rex Tillerson က VN မှာကြေညာပေးနေကကောက်ွယ်ပြောဆိုခဲ့ပါတယ်။